၎င်းတောင်ကျင်းနီစီမံကိန်းကြောင့်တင်ထားတဲ့မြေယာတွေမှာပြန်ပြီးတော့ထွန်ရက်စိုက်ပျိုးဖို့လုပ်တဲ့လယ်သမားတွေနဲ့ရဲတပ်ဖွဲ့ဝင်တွေကြားတင်းမာမှုတွေဖြစ်ခဲ့ပြီးတော့တနက်နဲ့ပစ်ခတ်မှုတွေဖမ်းဆီးမှုတွေရိုက်နှက်မှုတွေဖြစ်ပွားခဲ့တာပါအခုနောက်တစ်ရက်ဖြစ်တဲ့ဒီကနေ့ဧပြီလ26ရက်နေ့မှာတော့ဖမ်းဆီးထားတဲ့သူတွေကိုပြန်ပြီးတော့လွှတ်ပေးဖို့ဒေသခံပြည်သူတွေကတောင်းဆိုဆန္ဒပြမှုတွေရှိခဲ့ပါတယ်မအေးမာကအပြည့်အစုံပြောပြပေးပါအောင်ရှင်
ဒေသခံလယ်သမားတွေကိုအကူအညီပေးနေတဲ့ရန်ကုန်ပြည်သူ့အကျိုးဆောင်ကွန်ရက်ကကိုအောင်စိုးပါဝင်လယ်သမား2ဦးနဲ့အလုံးပေါင်း3ဦးကိုလဲထွန်နေတဲ့နေရာကနေရဲတွေကဖမ်းဆီးခေါ်ဆောင်သွားခဲ့တာပါ။တခြားတက်ကြွလှုပ်ရှားသူចောင်းသားလူငယ်တွေကိုလည်းဖမ်းဆီးဖို့စ조사ခဲ့ရမှာဒေသခံတွေကပြန်လည်ခုခံမှုတွေလုပ်ပြီးမနေ့ကတော့ရာဘာကြီးတွေနဲ့ပြစ်ခတ်တဲ့အထိအခြေအနေတွေနှစ်ဖက်လုံးမှာတင်းမာခဲ့ပါတယ်။တောက်ကြနေ့မှာတော့ဖမ်းဆီးခံရသူ3ဦးပြန်လည်လွတ်မြောက်ရေးတောင်းဆိုနေတဲ့ဆန္ဒပြလူအုပ်ကြီးကိုလုံခြုံရေးတပ်ဖွဲ့ဝင်တွေကတားဆီးမှုတွေလုပ်ခဲ့တဲ့အကြောင်းရန်ကုန်ပြည်သူ့အကျိုးဆောင်ကွန်ရက်ကကိုဘာထုကပြောပြပါဗျာ
။ကိုမောင်ဆန်၃ယောက်ကိုဖမ်းဆီးသွားတဲ့အတွက်ကြောင့်ဒီကနေ့ကျွန်တော်ညောင်မင်းကြီးရဲစခန်းအရှေ့မှာသူတို့ကိုစွတ်ပေးဖို့သွားရောက်ပြီးတော့တောင်းဆိုကြတာပါဒီကနေ့ကတောင်းဆိုမယ်ဆိုပြီးအားလုံးကသွားကြပါတယ်။သွားတော့အဲဒီဝမေးယွာတိအရှေ့ကိုလည်းရောက်တော့တခါရဲတန်းပြီးတော့လမ်းလေးပိတ်ထားလိုက်ပါတယ်။ဖြစ်ဆက်သွားလို့ပြောဘူးတက်သွားရင်သူကတနက်နဲ့ပြစ်မယ်လို့ဆိုတာပုံစံမျိုးတွေစိုက်ဖို့တွေချပြီးတော့ကျွန်တော်တို့ဟန်တားတာပါတယ်။IC နာရီကိုကျွန်တော်တို့တွားတယ်အဲ့တော့သူက IC တွေကိုကြော်တယ်သူကပြင့်မယ်ဆိုတော့ကျွန်တော်တို့တွေကအဲ့မှာဒေတာကန်ကြီးငင်းငင်းကြီးစနေနဲ့အဲ့မှာထိုင်ပြီးတော့သူတို့တောင်းဆိုကြပါတယ်နိုင်ခွင့်တနားရီလောက်တချို့ကသူတို့ဖွင့်ပေးဖို့တောင်းဆိုလမ်းဖွင့်ပေးဖို့တောင်းဆိုကြပါတယ်တော့မဖွင့်သေးပါဘူးအဲလဲမထူဦးကနာတွေကဖမ်းသွားတဲ့သူတွေကိုပြန်တွေ့ပေးဖို့အတွက်ကိုတွားပြီးတော့တောင်းဆိုတာကိုလမ်းမှာပိတ်ကန်ထားရတာပါလူရင်အားဖြင့်ဆက်မယ်ဆိုရင်ကျွန်တော်တို့နဲ့ထိတ်တိုက်ရင်ဆိုင်ရတာအင်အား100ပါကားပေါ်မှာထိုင်နေတာလည်းအများကြီးရှိပါတယ်မျိုးသမီးရဲမိတွေလည်းအများကြီးသုံးလာတာတွေ့ရပါတယ်
လက်ဘရောင်းတောင်ကျင်းနီစီမံကိန်းအတွက်ဒေသခံတွေရဲ့လယ်မြေအေကပေါင်း 9,800 ကျော်ကိုမြမစီးပွားရေးဥပိုင်ကုမ္ပဏီလီမီတက်နဲ့တရုတ်ကုမ္ပဏီဖြစ်တဲ့မြမဝမ်ပေါင်းကုမ္ပဏီတို့ကသိမ်းယူခဲ့ပြီးရွာလေးရွာကိုဖယ်ရှားခိုင်းခဲ့ပါတယ်။ဒေသခံအများစုကတော့သူတို့ရဲ့လယ်မြေတွေကိုနစ်နာခြင်းမယူဘဲစီမံကိန်းရပ်တန့်ရေးကိုသာတောင်းဆိုခဲ့ကြတာပါ။အခုဖြစ်တဲ့တင်းမာမှုကတော့စီမံကိန်းကြောင့်သိမ်းယူထားတဲ့လေယာဉ်မြေတွေပေါ်မှာအာဏာပိုင်တွေကပုံမှန်144ထုတ်ပြန်ပြီးတားမြစ်ထားပါတယ်။ဒီအတွက်လူစုလူဝေးနဲ့မနေကြဖို့အတွက်ဖယ်ရှားဖို့အတွက်သတိပေးခဲ့ပါတယ်။ဒေသခံလယ်သမားတွေဘက်ကလည်းကုမ္ပဏီတွေကအတင်းအဓမ္မသိမ်းယူထားတာဖြစ်တဲ့သူတို့ရောင်းချထားတဲ့နေရာတွေမဟုတ်ဘူးဆိုပြီးသူတို့ပိုင်လေယာဉ်မြေတွေမှာထွန်ရက်စိုက်ပျိုးဖို့အတွက်လုပ်ခဲ့ကြတယ်လို့ဆိုပါတယ်။လယ်သူမကြီးတဦးကတော့
"ကျမတို့ကကုန်းမြေကိုရာကိုတော့မရရတဲ့နီတိုက်ရမှာပဲကျမတို့တောင်တန်းနဲ့ကျမတို့လေယာဉ်မြေတွေဘောဘဆက်ဆက်ခနာကဘယ်တိုက်သမားတော်ကမှလည်းရောင်းမစားခဲ့ဘူး။ကုန်းမြေကိုရာကိုတောင်တန်းကိုဆက်ဆက်ကဝတ်တော့မယ်"
လေဘရောင်းမှာဖြစ်နေတဲ့လေယာဉ်မြေပြဿနာနဲ့ပတ်သက်လို့မြန်မာနိုင်ငံရှေ့နေများကွန်ရက်ကရှေ့နေကြီးဥအောင်သိန်းပြောပြတာကတော
့အမှန်တော့သူတို့လေသမားတွေတကယ်နင့်နာတော့အမှန်ပဲသူတို့ကအစင်ဆက်လေယာဉ်မြေပေါ်မှာသူတို့ရက်တီရုပ်ကင်လာတဲ့ဥစ္စာမှာသူတို့လုပိုင်ခွင့်ကိုသိမ်းပြီးတော့သူကဒီဘက်ဒီရှေ့ကြီးစီမံကိန်းရဲ့လေယာဉ်မြေကိုသိမ်းယူတယ်ဆိုတဲ့သဘောမျိုးတက်တာအဲ့လိုသိမ်းယူတယ်ဆိုတဲ့ဒီနိုင်ပြီးတော့ထိုက်တန်တဲ့ရော်ရည်ပြည်နဲ့ပြီးပေါ့ဗျာရော်ရည်မယူဘူးဆိုလဲသူတို့ကာလတခြားရဲ့သူတို့စိုက်ပျိုးသီးနှံမဲ့လုပ်မဲ့ကိစ္စပေါ်မှာအစိုးရပဲဖြစ်ဖြစ်ဝါပါပြီးဒီနိုင်ပြီးတော့ဆော်ရဲပေးတဲ့လူကျွန်တော်ကအဲ့လိုမြင်ပါတယ
်ဧပြီလ26ရက်နေ့ထုတ်အစိုးရပိုင်သတင်းစာမှာတော့ဖြစ်ပွားခဲ့တဲ့တင်းမာမှုတွေအတွင်းမှာရန်လိုတဲ့သူတွေကိုဖမ်းဖို့အတွက်စ조사ရမှာရွာသားတွေကပြန်လည်တုံ့ပြန်တဲ့အတွက်ရဲတပ်ဖွဲ့ဝင်15ဦးခန့်ဒဏ်ရာရရှိခဲ့တယ်ဆိုပြီးရေးသားထားကရွာသားတွေဘက်ကလည်း3ဦးဒဏ်ရာရရှိတယ်ဆိုပြီးရေးသားထားပါတယ်။ဒီကနေ့တင်းမာမှုနဲ့ပတ်သက်လို့စားလင်းကြီးမြို့နယ်ရဲတပ်ဖွဲ့မှုကတော့ဆက်သွယ်ဖို့စ조사ခဲ့ပေမဲ့ဆက်သွယ်လို့မရခဲ့ပါဘူး။မြမအစိုးရရဲ့ပြန်ကြားရေးဝန်ကြီးဌာနဒုတိယဝန်ကြီးလည်းဖြစ်သမရရဲ့ပြောရေးဆိုခွင့်ရှိသူလည်းဖြစ်တဲ့ဦးရဲထွတ်ကတော့နောက်ဆုံးအခြေအနေကိုအတိအကျမသိရပေမဲ့တင်းမာမှုတွေဒီကနေ့ထိဆက်ဖြစ်နေတယ်ဆိုပြီး VOA ကိုအခုလိုပြောပါတယ်
။သူတို့မင်းကဖမ်းထားတဲ့လူတွေကိုထုတ်ဖို့ဆိုတော့လာပြီးတော့ဝိုင်းနေပါညာတို့ဖြစ်တယ်ဒါပေမဲ့ကျွန်တော်ကတော့ထုတ်ထားတဲ့ဥပဒေနဲ့ညီပဲဒါကျွန်တော်တို့ဘယ်နေရာကိုမကြုံရတဲ့ပါညာဆိုတော့လောဆယ်ပြောထားတဲ့အစ်မရှိသေးတယ်ဒါတော့ကျွန်တော်တို့ကြံမြင့်သိပါပြီ။လောဆယ်တော့နောက်ဆုံးချိန်တော့ကျွန်တော်လည်းမရသေးပါဘူး။လူဝိုင်းတော့ကျွန်တော်ဆက်ပြီးတော့တရင်ထုတ်ပြန်ပေးတော့ပါမယ်။
လက်ဘရောင်းတောင်ကျင်းနီစီမံကိန်းနဲ့ပတ်သက်လို့စုံလန်းစစ်ဆေးရေးကော်မရှင်ဖွဲ့ပြီးစစ်ဆေးခဲ့တဲ့အကြောင်းဆောင်ရွက်သင့်တဲ့ဆောင်ရွက်ရမယ့်အချက်တွေကိုလည်းမတ်လ17ရက်နေ့မှာအပြီးသက်အစီရင်ခံစာရေးသားထားပြီးဖြစ်တယ်လို့လည်းဧပြီလ26ရက်နေ့ထုတ်မြန်မာအစိုးရထုတ်သတင်းစာမှာဖော်ပြထားပါတယ်ရှင်။